လေးစားရတဲ့သောတာရှင်များရှင်ကျမတို့ရဲ့ယာဇဝင်ကျမတို့ရဲ့ယဉ်ကျေးမှုကျမတို့နိုင်ငံကျမတို့ပြည်သူများကိုချစ်ခင်တဲ့အချစ်နဲ့အကျဉ်းထောင်ထဲမှာအကျဉ်းကျခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူဟောင်းမကွေးတိုင်းအဖွဲ့ချုပ်အမျိုးသမီးဒေါ်တန်းတန်းထေးရဲ့ထောင်တွင်းဖြတ်သန်းမှုအကြောင်းကိုမွန်ပြည်နယ်အဖွဲ့ချုပ်အမျိုးသမီးခေါင်းဆောင်ဒေါ်ရီရီဝင်းကအခုလိုပြောပြခဲ့ပါတယ်။ကျမနဲ့မတ်သေးကိုအချုပ်နဲ့ထားစင်မှအမှောင်ကန်းထဲမှာအတူထားခဲ့ပါတယ်။ကျမတို့ကိုထမင်းကျွေးရင်ထမင်းပကံနဲ့ဟင်းပုံပေးပြီးတန်တိုင်းတွေအောက်ကနေထိုးထည့်ပေးလိုက်ပါတယ်။ကျွေးတဲ့ဟင်းကအမဲရွက်လေးတွေကိုပလတ်စတစ်ကြိုးနဲ့ခြိထားတာပါ။အဲ့ဒီဟင်းတွေထမင်းတွေစားပြီးမတ်သေးသွေးဝင်းတွေသွားခဲ့ပါတယ်။အင်းစိန်မချုပ်မှာတလကျော်အကြာမှာကပချက်ချင်းဒီ ICRC အဖွဲ့ကလာရောက်တွေ့ဆုံပါတယ်မထေးသားအကြီးက ICRC ကိုမထေးနာမည်ပြောပြီးတွားရောက်အကူအညီတောင်းခံထားပါတယ်ဒီတော့မထေးနာမည်ကိုခေါ်ပါတယ်မထေးကိုထောင်းအာနာပိုင်တွေက ICRC နဲ့တွေ့ဖို့ခေါ်သွားတဲ့နေရာလဲရောက်ရောမထေးကသူ့အကြောင်းဘာမှမပြောရသေးခင်ကျမတငယ်ချင်းဒေါ်ရီရီဝင်းကျမနဲ့အတူအချုပ်ကျနေပါတယ်လို့ထောင်မူထောင်ပိုင်တွေရှေ့မှာပြောလိုက်ပါတယ်။မထေးကသူ့လွတ်လပ်မှုနဲ့ဘဝကိုစွန့်စားပြီးကျမကိုရဲဝင်စွာကူညီခဲ့ပါတယ်။မထေးပြောလိုက်တဲ့အတွက် ICRC နဲ့ကျမတွေ့ခွင့်ရခဲ့ပါတယ်။ ICRC ပြန်သွားပြီးမကြခင်မှာပဲမထေးသားအကြီးပေးပို့ပေးတဲ့စားစရာတွေကိုကျမတို့လက်ခံရရှိခဲ့ပါတယ်။မထေးမှာခင်မုန်းတယ်မရှိတော့ပါဘူး။ဆွေမျိုးသားချင်းအားကိုးစရာလည်းမရှိတာမို့မထေးသားကြီးကအပြင်မှာရရအလုတ်လုတ်ပြီးနှစ်ရှည်ထောင်နှံကြခံနေရတဲ့မထေးကိုထောင်ဝင်စာပို့ပေးပါတယ်။မထေးသားကြီးပို့ပေးတဲ့ထောင်ဝင်စာနဲ့ကျမကိုပါခွဲဝေကျွေးခဲ့တာပါ။မိဘတယောက်အနေနဲ့သားသမီးလုပ်စာကိုမစားရတာမှန်ပေမဲ့မထေးသားကြီးရဲ့ထောင်ဝင်စာနဲ့မထေးရောကျမပါအသက်ဆက်ခဲ့ရတာပါ။မထေးတို့တားမိနှစ်ယောက်ထောင်ဝင်စားတွေ့တိုင်းတားဖြစ်သူကမိခင်စိတ်ချမ်းသာဖို့အလုတ်ကိုင်းအစဉ်ပြေချောင်းကိုသာအမြဲပြောခဲ့တာပါမထေးရဲ့တားငယ်ဆုံးလေးပျောက်ဆုံးနေတာကိုမထေးကိုအသိမပေးခဲ့ပါဘူးမထေးသားကြီးကိုသင်္ကန်းညို့မြို့နယ်အဖွဲ့ချုပ်ဥက္ကဋ္ဌဦးတင်မြကသူ့အိမ်မှာထားပြီးကူညီစောင့်ရှောက်ပေးခဲ့ပါတယ်မထေးသားကြီးနဲ့အဖွဲ့ချုပ်ဗဟိုအမျိုးသမီးအဖွဲ့ကလည်းထောင်ဝင်စားတွေ့တိုင်းစားစရာတွေထည့်ပေးတတ်ပါတယ်မထေးကအမျိုးသမီးနဲ့ဆိုင်တဲ့ယောဂအပြင်အစာအိမ်ဦးလန်းချောင်းမကောင်းလို့ခွဲစိတ်ကုသမှုအပြင်မှာခံခဲ့ရဘူးပါလေညနေပိုင်းမှာထမင်းမစားနိုင်ပါဘူးအယိုးကြီးပေါင်းတက်တာမှုလဲပင်တောက်နဲ့နေခဲ့ရပါတယ်ဒီလိုယောဂနဲ့အကျဉ်းထောင်ထဲမှာအကျဉ်းကျခံရပေမဲ့မထေးစိတ်တက်ကတော့မပါတယ်မထေးထောင်ကျနေချိန်မှာပဲမထေးအဖေသေဆုံးခဲ့ပါတယ်အသက်80ကျော်ဖခင်ကြီးကမကွေးတိုင်းကံမမြို့နယ်မှာနေထိုင်သူမှုသမီးဖြစ်သူမတ်သေးကိုမြင်းချင်းတွေ့ခြင်းပင်မဲ့အင်းစိန်အချင်းထောင်အထိထောင်ဝင်စာလာမတွေ့နိုင်ခဲ့ပါဘူး။ဖခင်ကြီးရဲ့နောက်ဆုံးခရီးကိုလည်းမတ်သေးလိုက်ပါပို့ဆောင်ခွင့်မရခဲ့ပါဘူး။အချင်းထောင်တန်တိုင်းတွင်နောက်ကနေပဲဖခင်ကြီးရဲ့နောက်ဆုံးခရီးကိုစိတ်ကူးနဲ့မတ်သေးပို့ဆောင်ခဲ့ပါတယ်။မတ်သေးကသူ့ယင်တွင်ကအပူကိုမျက်နှာပေါ်ထုတ်ပြသူမဟုတ်ပါဘူး။ဒီလိုကြေကွဲစရာတွေကြားကသူ့ရဲ့မေတ္တာတရားကိုလည်းကျမတို့မြင်ခဲ့ရပါတယ်ကျမတို့နေတဲ့အချင်းထောင်တိုက်ထဲကိုကြီးကန်းလေးတွေဇရက်လေးတွေအတိုက်ထဲကနေပြုတ်ကျလာတတ်ပါတယ်ဒီလိုအနာတရဖြစ်နေတဲ့ကြီးကန်းဇရက်လေးတွေကိုမထေးကသူ့ဂတိတစ္ဆာနဲ့တိုင်တီးပြီးသူ့မှာရှိတဲ့စားနနွင်းလေးနဲ့ဆေးကုပေးတတ်ပါတယ်ဝေဒနာတက်တာပြီးကြီးကန်းလေးတွေဇရက်လေးတွေကောင်းမွန်စွာပြန်တန်းသွားကြရင်မထေးကအကြာကြီးငေးကြည့်နေတတ်ပါတယ်လူတယောက်ကအချင်းထောင်ထဲရောက်တာနဲ့အသေးအမွှားကိစ္စလေးတွေကိုလည်းတံပိုးထားတတ်လာပါတယ်။မထေးကသူ့ကိုကြိုးတဲ့အများအကျိုးကိုအမြဲကြည့်တတ်သူပါ။အချင်းထောင်ထဲမှာလည်းလူတုခေါင်းဆောင်ဒေါံဆန်းစုကြည်ရဲ့မွေးနေ့ကိုနှစ်စင်မပြတ်မကွက်ကျမတို့ကျင်းပပြုလုပ်ပါတယ်။အကျယ်တဝင့်လုပ်ခွင့်မရတော့ကြောင့်တိုးတိုးတိတ်တိတ်ပဲကျင်းပခဲ့ရပါတယ်။ဒေါစုမွေးနေ့ပွဲမတိုင်ခင်မယန်းကုန်းမြို့နယ်အဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကသူအတွက်ရောက်လာတဲ့ထောင်ဝင်စားလေးတွေကိုတိုက်ထဲမှာရှိတဲ့သေးတန်းအပါဝင်နိုင်ငံရေးအကျဉ်းသူတွေကိုခွဲဝေပေးပြီးဒေါ်စုမွေးနေ့ရောက်တဲ့အခါ ကိုအခန်းထဲမှာရှိတဲ့ဖျားမှာလှူဒန်းပြီးဥပုပ်တီလာစောက်တီကြပါတယ်။ထောင်ရဲ့အနောက်ဖက်မြေကွက်လက်လေးမှာအောင်တပြေဘင်လေးတွေကိုစိုက်ခဲ့ကြပါတယ်။မထေးကစပင်းညက်ဇဒုံမိတ်ကပ်အလှပြင်တတ်သူမို့ထောင်ဝင်တန်းမာတွေကမထေးကိုအကူအညီတောင်းတပါတယ်။မထေးကသူ့အတတ်ပညာနဲ့ဝင်တန်းမာတွေကိုအလှဆင်ပေးပြီးသူတို့စီကအောင်တပြေပင်တောင်းပါတယ်။ဒီအောင်တပြေပင်လေးတွေကိုရှင်တန်းအောင်ကျမတို့အချင်းသူတွေခွဲတန်းရတဲ့ရေထဲကချိုးချံပြီးရေလောင်းခဲ့ရပါတယ်။ဒါတွေဟာမထေးနဲ့အတူကျမတို့အားလုံးရဲ့ဒေါစုမွေးနေ့အမှတ်တရလေးတွေပါပဲ။ယခု66နှစ်မြောက်လူတုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ကိုမထေးကိုယ်တိုင်တက်ရောက်ဆုတောင်းခွင့်ရပြီမို့ကျမအင်မတန်မှဝမ်းသာမိပါတယ်တဲ့။လေးစားရတဲ့တောတာရှင်များရှင်။မြမပြည်ဒီမိုကရေစီရေးအတွက်အမျိုးသမီးတွေပါဝင်လာတာကဖိနှိပ်မှုအောက်ကနေလွတ်မြောက်မှုရရှိဖို့အတွက်ကဘာပေါ်မှာရှိတဲ့ဘဲအရာကမှတားဆီးနိုင်မယ်မဟုတ်ဘူးဆိုတာမကွေးတိုင်းအဖွဲ့ချုပ်အမျိုးသမီးဒေါ်တန်းတန်းထင်းနဲ့အတူနိုင်ငံရေးအကျဉ်းသူတွေကတက်သေးပြနေကြပါတယ်တောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ